တိုက်ပွဲတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာအကြီးဆုံးဆေးရုံတစ်ခုဖြစ်တဲ့ရှီဖာဆေးရုံဟာဆေးဘက်ဆိုင်ရာလုပ်ငန်းတွေမလုပ်နိုင်တော့သလိုအန္တရာယ်ရှိတဲ့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောလိုက်ပါတယ်။ဆေးရုံအနီးအဆက်မပြတ်ပစ်ခတ်မှုတွေနဲ့ဘုံတံတွေကြောင့်အခြေအနေပိုဆိုးလာနေတယ်လို့ WHO ရဲ့အကြီးအကဲကပြောခဲ့တာပါ။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ဝန်းရံပိတ်ဆို့ခံထားရတဲ့ရှီဖာဆေးရုံကလူနာတွေကိုဘေးကင်းတဲ့နေရာကိုကယ်ထုတ်ဖို့ဖြစ်နိုင်ပေမဲ့အန္တရာယ်ဖြစ်အောင် Hamas တွေကနီလန်ပေါင်းစုံနဲ့လုပ်နေတာလို့မနီကပြောပါတယ်။ Israel နဲ့ Hamas စစ်ပွဲကြောင့်ပါလက်စတိုင်းဒေသမှာတိုက်ဆုံသူဥယေဟာ11,000ကျော်တိတိုးလာနေပြီး40ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကတော့10မိနစ်တိုင်းမှာကလေးတစ်ယောက်နှုန်းတိုက်ဆုံနေတယ်လို့ပြောပါတယ်ရှင်။